Venezuela နိုင်ငံကိုမကြသေးခင်က Russia တပ်တွေရောက်သွားတဲ့နောက်မှာ American သမ္မတ Donald Trump က Russia တွေ Venezuela နိုင်ငံကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ် Russia တွေ Venezuela ကနေထွက်ခွာသွားအောင် American တပ်တွေ Venezuela မှာချထားဖို့ဆန္ဒရှိမရှိဗိုလ်တပ်ဖွဲ့တွေကသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတ Trump ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားပါတယ်လို့သူအရင်အချိန်များစွာပြောခဲ့တယ်လို့ပဲထပ်ပြီးပြောကြားခဲ့တာပါဒါအပြင် Russia အစိုးရအနေနဲ့ American ရဲ့ရည်တည်ချက်ကိုကောင်းကောင်းနားလည်ပါကြောင်းလည်းပြောပါတယ်သမ္မတ Trump ဟာ Venezuela တိုက်ခိုက်ခေါင်းဆောင်လည်းဖြစ်သူကိုယ်သူယာယီသမ္မတဖြစ်ပါကြေညာထားတဲ့ဟွမ်ဂွန်ယီတို့ရဲ့ဇနီး Fabiana Rosales နဲ့သူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ Rosales က American 2သမ္မတ Mike Pence နဲ့တွေ့ဆုံပြီးအင်ဂျီရောကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အကုန်မှာရုရှားစစ်လေရင်တွေဗင်နီဇွဲလားကိုဆက်ရောက်လာတာဟာဒေါသထွက်ရှာလှုပ်ဆောင်မှုတဲ့အဖြစ်အမေရိကန်ကံဘက်ကရှုမြင်ကြောင်းလဲဒုသမ္မတမိုက်ပန်ဆာရူးစဖယ်ခမာမှာရိုဇူးစင်အတူသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အာနာရှင်မာဒူရိုတက်ပံ့ပိုးမှုတွေအလုံးရက်ပြီးဗင်နီဇွဲလားမှာလွတ်လပ်မှုပြန်ရချင်းအထိကမ္ဘာနဲ့ရောဒေတာရင်းနိုင်ငံတွေနဲ့ပါလက်တွဲပြီးဟွမ်ဂွာယီတို့ကိုထောက်ခံမှုပေးဖို့ရုရှားကိုဒီကနေ့ပဲတောင်းဆိုလိုက်ကြောင်းလဲပြောပါတယ်။ဗင်နီဇွဲလားရဲ့ဒီကနေ့အချိန်ကြီးလွတ်လပ်မှုရမလားအာဏာရှင်အုပ်စိုးမှုကောင်နေရမလားဆိုတဲ့တရားရှင်တွေနဲ့အရေးကြီးချိန်ဖြစ်နေတဲ့ကြောင်းနဲ့ကလင်းငယ်တွေအငတ်ပေးရင်ဆိုင်နေရတယ်လို့ဆေးရုံတွေမှာလည်းကုစရာဆေးမရှိဘူးလို့လည်းရိုဇဲလ်စ်ကပြောကြားခဲ့ပါတယ်